အင်ဒိုနီးရှားနိုင်ငံဟာနိုင်ငံအကူအညီပေးရေးအေဂျင်စီတစ်ခုကိုပထမအဆုံးအကြိမ်ဖြစ်ဖွဲ့စည်းလိုက်ပါတယ်။ဒါဟာကမ္ဘာရေးဆိုင်ရာကိစ္စရပ်တွေမှာအင်ဒိုနီးရှားနိုင်ငံအနေနဲ့ပိုမိုကြီးမားတဲ့အခင်ခဏမှာပါဝင်လှုပ်ဆောင်နေတဲ့ဆိုတာကိုမြေမောင်ထိုးပြလိုက်တာဖြစ်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာတန်တမန်ဆက်ဆံရေးတွေအပါအဝင်အင်ဒိုနီးရှားတန်တမန်ရေးခိုင်မာအားကောင်းအောင်လှုပ်ဆောင်တဲ့အနေနဲ့အင်ဒိုနီးရှားအကူအညီပေးရေးအေဂျင်စီတစ်ခုကိုဖွဲ့စည်းလိုက်တယ်လို့နိုင်ငံခြားရေးဝန်ကြီးရက်နိုမတ်ဆူဒီကပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့တဲ့ပတ်နိုင်စင်နိုင်ငံခြားရေးမူဝါဒဆိုင်ရာကြေညာချက်ထုတ်ပြန်ရမှာနိုင်ငံခြားရေးဝန်ကြီးကအဲ့ဒီလိုကြေညာလိုက်တာဖြစ်ပါတယ်အကူအညီပေးရေးအေဂျင်စီရဲ့ဂနဦးအသုံးစရိတ်မတ်တီငွေဟာဒေါ်လာတန်း80နဲ့ညီမျှတဲ့အင်ဒိုနီးရှားရူပီငွေသန်းပေါင်း1,000,000ရှိပါတယ်ဒါအပြင်အစ္စရေးမှာရှိတဲ့အမေရိကန်တန်ယုံကိုဂျေရုဆလင်မြို့မှာပြောင်းရွှေ့ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကြေညာပြီးနောက်တစ်ရက်မှာပဲဒါကိုတုံ့ပြန်တဲ့အနေနဲ့မာဆူဒီကနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးပါလက်စတိုင်းနဲ့တရားတဲ့အတူရှိကြောင်းစကားထွက်ပြောရမှာပါလက်စတိုင်းခေါင်းစည်းဘဝကိုဝတ်ဆင်ပြခဲ့ပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကလည်းသူမကိုထောက်ခံပြီးထူးထူးခြားခြားအစ္စရေးကိုပြပြင်းထထန်ရှုတ်ချတဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အင်ဒိုနီးရှားနိုင်ငံဟာအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်မကြသေးခင်ကပဲအစ္စလာမစ်ဆွေသွေးကြွတွေကိုဖိလစ်ပိုင်နဲ့အတူပူးပေါင်းချေမှုန်းဖို့ကမ်းလှမ်းခဲ့တယ်လို့ပြီးခဲ့တဲ့နှစ်ရိုဟင်ဂျာမွတ်စလင်ပေါ်မြန်မာအစိုးရရဲ့ပြည်မှုဆက်ဆံပုံတွေကိုဝေဖန်ပြစ်တင်တဲ့နိုင်ငံတွေထဲကတနိုင်ငံဖြစ်ပါရဲ့ရှင်။